အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာစေနိုင်တဲ့လွှတ်တော်တက်တန်းဝင်ရွေးကောက်ပွဲမှာအမေရိကန်မှာအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်မဲပေးခဲ့ကြပါတယ်။ဒေသကိုပါကြောင့်မဲပေးခဲ့ကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါက်ကင်မျိုးသက်ကပြောပြမှာပါ
။နိုဝင်ဘာလ6ရက်အင်ကာနဲ့ကျင်းပတဲ့ရွေးကောက်ပွဲမှာအမေရိကန်လွှတ်တော်200ထဲကအောက်လွှတ်တော်အတွက်အမှတ်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အတွက်အမှတ်နေရာ100ထဲကသုံးပုံတပုံဖြစ်တဲ့35နေရာအပြင်ဒီနေ့အုပ်ချုပ်ရေးမှူး36နေရာအတွက်ပါမဲပေးရွေးချယ်ကြတာဖြစ်ပါတယ်။အင်ဒီယားနာပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေထဲမှာ90ရာနှုန်းကချင်းတိုင်းသားတွေဖြစ်ပြီးအများစုကဆင့်ဝင်အလုပ်ရုံတွေမှာလုပ်ကိုင်နေသူစီးပွားရေးသမားတွေများပါတယ်။အမေရိကန်ရဲ့ပါတီကြီးနှစ်ထဲကဘဲပါတီကိုမှဝင်မထားသူတွေများပြီးသူတို့တက်လုပ်ပြီးနှံစွမ်းရှိသူကမဲပေးဖို့ဆန္ဒရှိတယ်လို့ချင်းလူမှုအတိုင်းဝိုင်းဦးဆောင်သူတို့ဖြစ်တဲ့ဦးကံပြူအုပ်ကပြောပါလေ
သူတို့ချင်းမှာမဲပေးလို့အများနယ်ကြီးပေနေတဲ့အဖြစ်ကြောင့်မသိဘူးပေါ့ပေးမယ်လို့အများကြီးရှိပါတယ်ဒီဘဝပြောလာတဲ့လူမှလည်းအားလုံးကမတူကြဘူးပေါ့နော်တချို့ကဒီမိုနစ်ပေးမယ်လို့ရှိတယ်တချို့ကဒီပပိပေးမယ်လို့ရှိပါတယ်ဒါနဲ့ကျင်းတဲ့ချင်းကွန်မြူနတီကတော့ပါရီမှာတော့မတော်ဘူးလူမှလည်းတင်းတာမျိုးကြည့်ပါလားပါရီဆွဲတော့စိတ်မရှိပါဘူးပေါ့ကျွန်တော်ပေးမယ်မဲရတော့ပါရီနဲ့မဆိုင်ပါဘူးကျွန်တော်ကတော့ကောင်းမယ်ဆိုတော့အဲမေးပေးရမှာပဲဒီမှာစီနီကလေးပေးရမယ်ဒီမှာစတိတ်လေဗာမှာလေးပေးပြရှိတယ်ဒီမှာစတိတ်လေဗာကလည်းဆိုရင်တော့ဂျူဒေါ်နာလီနဲ့မိုက်ဘရွန်ရှိတယ်အဲ့ဒီနေရာချက်မှာတော့နေနေခက်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ဂျိုးကဝန်ထမ်းလုပ်ပြီးပြီဒါပေမဲ့ထူးထူးချက်ချက်အင်ဒီယန်စတိတ်လို့ပေးတာကျွန်တော်မသိသေးပါဘူးပေါ့မိုက်ဘရွန်ကိုပေးမယ်သူကဒီပပလစ်ပဲအဲ့တော့စီပေါ်ပိုင်းမှာတော့အဲ့ဒီမိုက်ဘရွန်ကိုပူပိဆက်ချတာပေါ့နော်ကျွန်တော် business man ဆိုတော့ဒီ economic plan မှာတော့သူကပူပေါင်းမယ်လို့ထင်တာပဲ president trump နဲ့ politician experience ရှိဘူးပေါ့ဒါပေမဲ့ economic plan မှာတော့သူက president trump နဲ့သူကခု US economic တော့ပေါင်းလာတယ်လို့ထင်တာပေါ့ဒီကော business man ဆိုတော့အဲ့လိုပဲကျွန်တော် average ရှိတာပေါ့
မြောက်ကလိုင်းနားမှာနေထိုင်နေစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုဝေမျိုးလင်းကတော့ democratic party ဝင်တစ်ယောက်ဖြစ်ပြီးချိုးတင်နေပြီခဲ့သူပါ
ဟုတ်ကဲ့19ရက်နေ့မင်းဆက်ပြတော့ကြတယ်မဲထရာကတော့ issue တွေကိုကြည့်ပြီးတော့မှမဲထရာပါပေါ့နော်အဲဒါပေမဲ့အခုနောက်ပိုင်းကျတော့ party line ပဲ vote လုပ်တာပေါ့နော်ဟိုဆို democratic နော်ထည့်လိုက်တာပဲကိုကကို party နဲ့100% agree ဖြစ်လာဆိုတော့မဖြစ်ဘူးပေါ့နော်ကိုနဲ့ kait ညီတယ်ဆိုတော့မှ 80% လို့ပါတော့ agree ဖြစ်တာတော့အဲ့လို progressive democrats ပေါ့နော်နော်ကဲလိုင်းနာစီနီယာတွေလည်းဝင်မရွေးဘူးလို့ပါဆိုဆိုလွတ်တော်အမတ်တွေပဲရှိရပါတော့အောက်လွတ်တော်အောက်လွတ်တော်အမတ်တွေပဲနာမည်ကတော့အတူနာမည်ချက်ပါတီလိုင်းဟုတ်ပါနော်အဲဆိုကိုကကိုပါတီကိုပို့လို့တယ
်နဗာတာစီနီယာမှာစီးပွားရေးလုပ်ငန်းလုပ်ကင်နေတဲ့တူဖြစ်တဲ့ဦးဆန်းထုံးကတော့လက်ရှိအမေရိကန်ရဲ့စီးပွားရေးကအစား Republican Party ရဲ့လုပ်ပုံကိုင်းမုံကိုကြိုက်တာကြောင့်ဒီပါတီကိုပဲမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကတော့ဒီလောလောဆယ်ဖြစ်နေတဲ့ဟာကိုကြည့်တော့ Republican ကိုပို့ပြီးတော့သဘောကျပါတယ်အဓိကအကြောင်းရင်း၃ခုရှိတယ်ဗောလေတစ်ခုကတော့ Donald Trump လုပ်နေတာတွေဘာတွေညာတွေကစီးပွားရေးကကိုယ်ပြည်စီရှိနေတယ်တန်းတက်လာတာတွေ့ရတော့လေကျွန်တော်အဲ့ဒါကိုသူတော်တော်အားကျပါတယ်ဒုတိယတစ်ချက်ကတော့သူကအဲ့ဒီ NSX ကိုစစ်တပ်တွေကရွှတ်တာပါညာကျွန်တော်အဲ့ဒီဟာလေးလည်းတော်တော်သဘောကျပါတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာမျိုးကိုအဲ့ဒါမျိုးကိုသူရှင်းရှင်းတာလေးကသူမလောင်ငင်ရဲ့အကျင့်တဲ့သဘောမျိုးဆိုတော့လေမျိုးသားတွေကသူပြတ်ပတ်သားသားကျင်းချလိုက်တဲ့သဘောမျိုးအဲ့ဒါလေးကိုသဘောကျပါတယ်နောက်တစ်ချက်ကတော့သူကဟိုလေကတော်တော်လေးစီစမားကြီးမှလည်းကွာတယ်လို့ကြီးလို့ပြောလို့မရပါဘူး။ခုနကတခုနာတခုနောက်ဘိန်းနဲ့ပတ်သက်တဲ့ဥပဒေနဲ့ပတ်သက်တဲ့ဟာတွေကခဏခဏဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အခါမှာပြက်ကတော့ကစိတ်ငင်းတဲ့သဘောမျိုးရှိတယ်ပေါ့။အဲ့ဒါမျိုးကတော့ကျွန်တော်ကတအားလေးကြိုက်တယ်ပေါ့။ကျွန်တော်တိုင်းပြည်ရဲ့အဲ့လိုလေးဖြစ်စေရင်တော့လေကျွန်တော်ရပ်ပြန်အထူးပြန်မဲ့ပေးရပါမယ်။လူတော်ပလင်ကသူ့ကိုတတ်ဆိုင်တော့ကျွန်တော်ရွေးပေးရပါတယ်ခင
်ဗျ။ Florida ပြည်နယ်မှာနေထိုင်တဲ့မမမယ်လင်းကတော့ Democratic Party ရဲ့လောက်ရောက်ကိုသဘောကျသူတူပါ
Democrat အပေါ်ပေးလိုက်တယ် Governor နဲ့ Senator ပေါ့နော
်ဟုတ်ကဲ့ဘာကြောင့် Democrat ကိုပေးတာပါလဲမို့
နိုင်ငံသားပါတိုင်းပြည်လာတာလေသူတို့ကဟို immigration ဆိုရင် Republican တွေကကန့်ကွက်ချင်တဲ့လူတွေလာတာ Democrat တွေကပို့ပြီးတော့ကြိုးဆိုတယ်လေအဲတော့ Democrat ကပိုကောင်းတယ်လို့ထင်တာတချို့ဗမာတွေက Democrat ကြိုက်တယ်ဟိုသူတို့တွေအနေနဲ့တိုင်းပြည်လာဖို့immigration issue ကိုအရေးကြီးတယ်လေဆိုတော့သူတို့က democrat ကြိုက်တယ်ဒါပေမဲ့ချမ်းသာတဲ့ဗမာတွေကတော့ republican တွေကြိုက်တယ်အခုဖြစ်လို့လဲဆိုတော့ tax တွေကို short short ပေးတယ်လေ republican တွေက
လက်ရှိမှာ republican party ကသမ္မတနေရာရောစစ်တော်နှစ်ဆလုံးကိုပါထိန်းချုပ်ထားတာပါဒါပေမဲ့ဒ ဒီမိုကရက်တွေကတော့အနည်းဆုံးစစ်တော်တရားကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြတာဖြစ်ပါတယ်။